Welcome to the Voice of America in Burmese.
မင်္ဂလာနနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2015ခုနှစ်နိုဝင်ဘာလ18ရက်ဗုဒ္ဓဟူးနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပဲရစ်မြို့တိုက်ခိုက်မှုမှာပါဝင်တဲ့ဒုတိယမြောက်ပုံရှောင်နေသူကိုလိုက်လံရှာဖွေနေတယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်အစ်ချစ်မှာပြက်ကျသွားတဲ့ရုရှားခီးသတင်းလေးရင်ဟာဘုံပေါက်ကွဲမှုကြောင့်ပြက်ကျသွားတာလို့ရုရှားအစိုးရကအတည်ပြုပြောဆိုပါတယ်ရုပ်ောက်ပွဲမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရလိုက်တဲ့အပေါ်အမေရိကန်Republican Party အထက်လွှတ်တော်အမတ်လူများစုခေါင်းဆောင်ကနေချီကျူးဂုဏ်ပြုပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပုဆတ်မိုးဝင်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ American Republican အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကဗားတွေမှချက်ပေးခဲ့ပါတယ
် I would like to take this opportunity to congratulate my friend Aung San Suu Kyi and her National League for Democracy Party.
အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရမှာပါဒါအပြင်ရှမ်းပြည်နယ်ဘက်ကတိုက်ပွဲအကြောင်းနဲ့အမေရိကန်သမ္မတတက်ရောက်နေတဲ့ APEC အစည်းအဝေးအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ကကြေညာပေးပါအောင်ရှင
်ပဲရစ်မြို့တိုက်ခိုက်မှုမှာတိုက်ရိုက်ပါဝင်ပတ်သက်တဲ့ဒုတိယမြောက်ပုံဆောင်နေသူကိုလိုက်လံရှာဖွေနေကြောင်းပြင်သစ်အရာရှိတွေကပြောပါတယ်နိုဝင်ဘာလ13ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာတိုက်ရိုက်ပါဝင်ပတ်သက်နေပြီးအစောပိုင်းကထက်တွက်မထားတဲ့သူကိုစုံစမ်းစစ်ဆေးနေကြအောင်အမည်မဖော်လို့သူအရာရှိ3ဦးကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်လူပေါင်း129ဦးသေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့စစ်တပ်တိုက်ခိုက်မှုတွေအတွင်းအမျိုးသားအကားစားရုံအနီးမှာ3ဦးဘတ်တာကလန်ကာပွဲရုံအတွင်း3ဦးနဲ့အပြင်စားတောက်ဆိုင်အနီးမှာ2ဦးစုစုပေါင်းအကြမ်းဖက်သမား9ဦးသေဆုံးသွားခဲ့ကြတာဖြစ်ပါတယ်တနက်သမားတစုကပဲရစ်မြို့ကခင်မိပြီးညဘက်လူစီကားတဲ့နေရာအနီးမှာတနက်နဲ့ပြစ်ခတ်ခဲ့တယ်လို့လည်းအရာရှိတွေကပြောပါတယ်တိုက်ခိုက်မှုအတွင်းပေါအောင်ခဲ့သူတဦးနဲ့ညီအကိုတော်သူဆလာအဒက်စလမ်ဆိုသူကိုပြင်သစ်နဲ့ဘယ်လ်ဂျင်အာနာဘိုင်းကဖမ်းဝရမ်းထုတ်ထားပါတယ်ဒုတိယမြောက်တိန့်ရှောင်နေသူဟာဘသူဖြစ်တယ်ဆိုတာတော့မဖော်ထုတ်နိုင်သေးဘူးလို့အာနာဘိုင်းကပြောပါတယ်ဒီတော့တွင်ပဲရစ်မြို့တိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တယ်လို့ဝန်ခံပြောဆိုထားတဲ့ IS အစ္စလာမစ်စစ်သွေးကြောအဖွဲ့အနေနဲ့အမေရိကန်ပြည်ထောင်စုပြင်သစ်နဲ့တခြားမဟာမိတ်နိုင်ငံတွေကသူတို့အပေါ်ထိုးစစ်ဆင်တိုက်ခိုက်မှုတွေအရှင်မြင့်လှုပ်ဆောင်ကြမှာဖြစ်တဲ့အတွက် IS အဖွဲ့အနေနဲ့ကြီးမားတဲ့ဖိအားပေးမှုတွေကိုတိတိတသာခံစားရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
်ဆိုင်းနိုင်ကျွန်းဆွယ်မှာပြီးခဲ့တဲ့လကပြက်ကျသွားခဲ့တဲ့ရုရှားပိုင်ခီးတဲ့တွေလေးဟာဘုံပေါက်ကွဲပြီးတော့ပြက်ကျခဲ့တာဖြစ်တယ်လို့ရုရှားနိုင်ငံကအင်္ဂါနေ့မှာကောက်ချက်ချဆုံးဖြတ်လိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဒီတိုက်ခိုက်မှုရဲ့လက်သေးတရားခံကိုရှာဖွေပြီးတော့လက်စားချေမယ်လို့ပြောဆိုပါတယ်သူတို့ဘယ်နေရာမှာပဲခိုအောင်နေပါစေရအောင်ရှာမယ်လို့သမ္မတပူတင်ကပြောပါတယ်ကမ္ဘာကြီးရဲ့ဘယ်နေရာမှာပဲဖြစ်ဖြစ်ရအောင်ရှာပြီးတော့အပြစ်ပေးရမယ်လို့လည်းပြောဆိုပါတယ်ရုရှားခေါင်းဆောင်ဟာလူ224ဦးသေဆုံးခဲ့ရတဲ့ Metrojet A321 အမျိုးအစားလေယာဉ်ပျက်ကျမှုပေါ် IS Islamic စစ်သွေးကြွတွေရဲ့အပေါ်ရွေးချယ်ပြီးတော့ပြစ်တင်တာမျိုးတော့မလုပ်ခဲ့ပါဘူးဒါပေမဲ့လေယာဉ်ဟာပြန်တက်သွားပြီးတော့နိုင်ပိုင်းအကြာ IS Islamic စစ်သွေးကြွတွေကစီးရီးယားနိုင်ငံမြောက်ပိုင်းသူတို့ရဲ့မြို့တော်ဆိုပြီးတော့တစ်ဖက်သက်ကြီးညာထားတဲ့ Raqqa မြို့ပေါ်မှာပောက်ကွဲသွားတာဖြစ်ပါတယ်ပြည်သစ်နိုင်ငံကပေရစ်မြို့တော်မှာလည်းပြီးခဲ့တဲ့သတင်းပတ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတဲ့ရကာမြို့ကိုပြင်သစ်ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီကမ္ဘာလုံးတုံ့လှုပ်ခဲ့ရတဲ့ပေရစ်မြို့တော်တိုက်ခိုက်မှုနဲ့ရုရှားဂျက်လေယာဉ်တိုက်ခိုက်မှုအတွက် IS အကြမ်းဖက်အဖွဲ့ကိုချီးကျူးခံနေရပါတယ
်။အမေရိကန်သမ္မတဘရက်ကိုဘားမားဟာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာခေါင်းဆောင်အနေနဲ့အင်္ဂါနေ့ကတွေ့ဆုံစဉ်အာရှပစိဖိတ်ဒေသအတွင်းကမဟာမိတ်တွေကိုရေချောင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတုံ့ပြန်ဆောင်ရွက်ပေးဖို့တနစ်ထံပြောကြားခဲ့ပါတယ်။သူရဲ့ခီးစဉ်ဟာဒေတာရင်းပင်လယ်ပြင်ပိုင်နဲ့လုံခြုံရေးနဲ့လွတ်လပ်စွာရေချောင်းသွားလာခွင့်ရှိရေးနဲ့ပတ်သက်လို့အားလုံးမျှဝေထားရှိတဲ့တန်နိထန်ခိုင်မာမှုရဲ့လင်းနေမှုကိုမိမောင်းထုတ်ပြရရောက်ကြောင်းသမ္မတဥပမာကပြောပါတယ်ဖိလစ်ပိုင်နိုင်ငံကိုအမေရိကန်ဒေါ်လာ89တန်း၊ဗီယက်နမ်ကိုတန်း40၊အင်ဒိုနီးရှားကို21တန်းနဲ့မလေးရှားကို1.5တန်းအပါအဝင်လာမယ့်နှစ်အတွင်းဒီဒေတာအတွက်အမေရိကန်အစိုးရကဒေါ်လာ259တန်းအကူအညီပေးမယ့်အစီအစဉ်ကိုလည်းသမ္မတအင်ဂျီတော်ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုကဖိလစ်ပိုင်နိုင်ငံအတွင်းကမ်းခြေစောင်းတပ်ကမ်းတက်ရင်နဲ့သုတေသနယာဉ်တွေပို့ပေးမယ်လို့ဆိုပါတယ်။အင်္ဂါနေ့ကဖိလစ်ပိုင်နိုင်ငံကိုရောက်ပြီးသိမ့်မကြခင်မှာပဲသမ္မတဥပမာဟာအခုဖိလစ်ပိုင်ရေတပ်ကအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းစဉ်တွေနဲ့တောင်တျောက်ပင်လယ်ပြင်အတွင်းပန်ဆိုင်မှုအငင်းပွားနေတဲ့ရေပိုက်နဲ့ထက်မှာ င်းလက်ရင်ဖြစ်အသုံးပြုနေတဲ့တချင်းကအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ပိုင်ဆိုင်ခဲ့တဲ့ BRP Gregorio del Pilar တင်မောကိုတွားရောက်ကြည့်ရှုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်တို့ကနယ်မြေပိုင်ဆိုင်မှုတွေလှုပ်ဆောင်နေတဲ့အတွက်ဒေသတွင်းနိုင်ငံတွေနဲ့တင်မာမှုတွေကြီးထွားလာနေပါတယ်။
ဒေသတွင်းနယ်နိမိတ်ငင်းပွားမှုနဲ့ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုခံရတဲ့အတွက်တကမ္ဘာလုံးထိတ်လန့်စိုးရိမ်နေကြပြီးမှာ APEC ထိပ်သီးညီလာခံကျင်းပရေးစီစဉ်ဆောင်ရွက်သူတွေကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကုန်သွယ်ရေးနဲ့စီးပွားရေးဖွံ့ဖြိုးမှုညီလာခံကြီးကိုအင်ကာနီမှာဆက်လက်ပြီးတော့စီစဉ်ဆောင်ရွက်နေကြပါတယ်။ American သမ္မတ Barack Obama နဲ့တရုတ်သမ္မတ Xi Jinping တို့အပါအဝင်နိုင်ငံပေါင်း20တနိုင်ငံပါဝင်တဲ့အဖွဲ့ကြီးရဲ့နိုင်ငံခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။အရှေ့ပစိဖိတ်ပူပေါင်းဆောင်ရွက်မှုအဖွဲ့ကြီးရဲ့ထိပ်သီးအစည်းအဝေးကိုဗိုလ်ထူးနဲ့ကြာတာဝတီနေ့နှစ်ရက်ကျင်းပမှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးဟာတူရကီနိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာအင်အားကြီးနိုင်ငံ20ပါဝင်တဲ့ G20 အစည်းအဝေးကိုတက်ရောက်ခဲ့ပြီးပြင်သစ်နိုင်ငံပဲရစ်မြို့မှာလူပေါင်း129ယောက်တေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရမှုကိုအာရုံစိုက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။ဆီးရီးယားနိုင်ငံအတွင်း၄နှစ်ခွဲကြာပြည်တွင်းစစ်ကနေထွက်ပေါ်လာတဲ့ISIS Islamic စစ်သွေးကြွအကြမ်းဖက်အဖွဲ့အစည်းနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်။ IS စစ်သွေးကြွအဖွဲ့ဟာ Paris မြို့ကိုတိုက်ခိုက်မှုကိုသူတို့စီစဉ်တာဖြစ်တယ်လို့ပြောဆိုထားပါတယ
်။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 7.95တို့ကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရလိုက်တဲ့အပေါ်အမေရိကန်နိုင်ငံက Republican အထက်လွှတ်တော်အမတ်လူမျိုးစုခေါင်းဆောင်မစ်မကွန်နဲကအနေဒီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပါတယ်။ဒီရုပ်ကောက်ပွဲမှာသူ့ရဲ့မိတ်ဆွေဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့အနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရဲ့ကြီးမားတဲ့အောင်ပွဲရရှိတဲ့အပေါ်ချီးကျူးဂုဏ်ပြုပါကြောင်းဒါဟာတကယ့်ကိုမှတလောက်တဲ့အောင်မြင်မှုဖြစ်ကြောင်းမစ်မကွန်နဲကပြောပါတယ်။ဒါအပြင်ရုပ်ကောက်ပွဲရလဒ်ကိုပြောထားတဲ့အတိုင်းလက်ခံတဲ့သမရဦးသိန်းစိန်နဲ့ကာဝေးဦးစည်းချုပ်ပေါ်ကြမှုကြီးမြန်အောင်လိုင်းတို့ကိုလည်းမစ်မကွန်နဲကချီးကျူးလိုက်ပါတယ်ပထမအကြိမ်ကျင်းပပြုလုပ်တဲ့ရွေးကောက်ပွဲဟာတက်တန်းနှုနယ်တဲ့ဒီမိုကရေစီအတွက်အဓိကကျတဲ့အချက်မဟုတ်ဘဲလက်ရှိအာဏာရပါတီကနေအတိုက်ခံပါတီစီကိုအာဏာလွှဲပြောင်းဖို့ကအဓိကကျတယ်လို့လည်းမစ်မကွန်နဲကပြောပါတယ်မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေတွေရောက်ဖို့အတွက်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးကြမှာအများကြီးကြိုးပမ်းလှုပ်ဆောင်ခဲ့ရတယ်လို့လည်းမစ်မကွန်နဲကပြောပါတယ်အမေရိကန် Republican Party အထက်လွှတ်တော်အမတ်လူမျိုးစုခေါင်းဆောင်မစ်မကွန်နဲဟာတောင်ဆန်းစုကျင်တဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ဆွန့်ဆွန့်တမန်အပိထောက်ခံဆောင်ရွက်ခဲ့သူဖြစ်သူလို့2012ခုနှစ်ဇန်နဝါရီလတုန်းကလည်းမြန်မာနိုင်ငံကိုတွားရောက်ပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သူဖြစ်ပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့စီမံကိန်းရေးဆွဲချမှတ်ရေးဌာနညွှန်ကြားရေးမှူးဒေးဗစ်မက်ကီယန်ဟာအိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံတို့ကိုအခုသတင်းပတ်အတွင်းတွားရောက်မှဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူယုံကနေထုတ်ပြန်ကြေညာပါတယ်။မစ္စတာမက်ကီယန်ဟာအိန္ဒိယနိုင်ငံကိုနိုဝင်ဘာ18ရက်ကနေ18ရက်ထိတွားရောက်မှဖြစ်ပြီးတော့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့တာဝန်ရှိသူတွေနဲ့အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ကြားစီမံကိန်းရေးဆွဲရေးကိစ္စကိုဆွေးနွေးမှာဖြစ်တယ်လို့တင်းနှလာနေရေးဆွဲနဲ့ထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဆွေးနွေးပွဲကိုအမေရိကန်နဲ့အိန္ဒိယတန်တမာရေးရာမိတ်ဖက်နိုင်ငံအသစ်စီစဉ်တဲ့အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နဲ့အိန္ဒိယမဟာဗျူဟာနဲ့စီးပွားရေးဆွေးနွေးပွဲအဖြစ်2015ခုနှစ်ကထူထောင်ခဲ့တာဖြစ်ပါတယ်။မစ္စတာမက်ကီယန်ဟာအိန္ဒိယဝန်ကြီးဌာနတွေကအရာရှိတွေနဲ့ပညာရှင်တွေကိုလည်းတွေ့ဆုံမယ်လို့ဆိုပါတယ်။ညွှန်ကြားရေးမှူးမက်ကီယန်ဟာမြန်မာနိုင်ငံကိုနိုဝင်ဘာလ19ရက်နေ့မှာတွားရောက်မှာဖြစ်ပြီးနိုင်ငံသားရေးရာကျွမ်းကျင်သူတွေလူမှုအဖွဲ့အစည်းတွေကကုသလှယ်တွေနဲ့တွေ့ပြီးတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအခြေအနေတွေကိုရွေးကောက်ပွဲကထွက်ပေါ်လာတဲ့အခြေအနေတွေကိုဆွေးနွေးမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာမကြာသေးခင်ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲဟာနိုင်ငံသမိုင်းမှာကဏ္ဍသစ်တစ်ခုဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ယန်ဟီလီကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံကလူထုအားလုံးအတွက်လူ့ခွင့်ရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအားလုံးနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူ့ရဲ့တာဝန်ထံကိုလည်းထပ်ပြီးတော့အမခန့်ပြောဆိုပါတယ်လူထုကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်ပြီးဖြစ်ပြီးအခုဆိုနောက်ကျောင်းပြန်လဲလို့ပြန်လဲဖို့မရှိတော့ဘူးလို့ တင်းလာနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာမစ္စယန်ဟီလီကပြောပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ထပ်လှုပ်ဆောင်တာတွေမှာအစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်ခြင်းသူတွေကိုအကာအကွယ်ပေးဖို့နဲ့အထောက်အကူပြုဖို့ရွေးကောက်ပွဲအပြီးအခင်းအကျင်းအသစ်မှာလူ့အခွင့်အရေးကိုလေးစားလိုက်နိုင်ပြီးတော့ဒီမိုကရေစီနည်းကျလုတ်ကန်ခွင့်ရရှိရေးတည်ကြပေါက်ရပါလိမ့်မယ်လို့လည်းထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်တချင်တဲမှာပဲရုပ်ောက်ပွဲမတန်ခင်ကာလတွေမှာလူခွင့်ရေးဆံရဆိုးရင်ချက်တွေရှိခဲ့တာကိုလည်းကုလသမဂ္ဂအထုကိုယ်စားလှယ်ကထောက်ပြပါတယ်ဒီထက်မှာလူထောင်ပေါင်းများစွာမဲပေးခွင့်မရတာမွတ်စလင်ကိုယ်စားလှယ်အများအပြားအပယ်ခံရတာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့ဖွဲ့စည်းခွင့်တွေဆက်ပြီးတော့ကန့်သက်ခံထားရတာတွေကိုဥပမာပေးဖော်ပြထားပါတယ်အဲ့ဒီဆိုးရင်ချက်တွေဟာအစိုးရအသည့်အနေနဲ့ချက်ချင်းအာယုံဆိုင်လွတ်ဖို့လိုအပ်တဲ့လူခွင့်ရေးဆံရကျက်ပြတ်တဲ့စင်ခုံမှုတွေဖြစ်ပါတယ်လို့လည်းကုလသမဂ္ဂအထုကိုယ်စားလှယ်မစ္စယန်ဟီလီကပြောထားပါတယ်
တရုတ်ဆိုးရအနေနဲ့အခုသတင်းပတ်မလေးရှားနိုင်ငံမြို့တော်မှာကျင်းပမဲ့ထိပ်သီးအစည်းအဝေးမှာတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကတည်ဆောက်ထားတဲ့ကျွန်းတွေအကြောင်းဆွေးနွေးမှာကိုစတင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အာဆီယံအရှေ့တောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးဟာရေပိုင်းနဲ့ငင်းပွားမှုကိုဆွေးနွေးရမယ့်နေရာမဟုတ်ဘူးလို့တရုတ်ဒုတိယနိုင်ငံဂျာယေးဝန်ကြီးကသတင်းတောက်တွေကိုအင်ကာနီမှာပြောဆိုလိုက်ပါတယ်။တရုတ်ဆိုးရအနေနဲ့တောင်တရုတ်ပင်လယ်အရေးကိစ္စကိုအရှေ့အာရှခေါင်းဆောင်များအစည်းအဝေးမှာကြော်ညာထိုးနေဖို့လည်းမလိုဘူးလို့ဒုတိယဝန်ကြီးလီယူဆောင်မင်းကပြောဆိုပါရယ်တခြားနိုင်ငံတွေအနေနဲ့တော့ဒီကိစ္စကိုမလွဲမသွေဆွေးနွေးမှာဖြစ်ပြီးတရုတ်နိုင်ငံကလည်းတုံ့ပြန်မှာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ Direct from Washington The
Voice of America The VOA ဗုဒ္ဓဟူးနေ့နဲ့နောက်ဆုံးရသတင်းတွေကိုစောဝင်းလိုက်နဲ့ဦးဆန်မိုးဝေတို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာရှနဲ့ပစိဖိတ်မဟာမိတ်နိုင်ငံတွေကိုသူတို့ရဲ့ပင်လယ်ရေကြောင်းလုံခြုံရေးတိုးမြင့်နိုင်ဖို့ကူညီပေးမယ်လို့အင်ကာနေကကတိပေးခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာကျင်းပနေတဲ့ APEC ခေါ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ဖို့ရောက်ရှိနေတဲ့သမ္မတအိုဘားမားကအခုလိုပြောကြားလိုက်တာပါဒီအကြောင်းမနီလာမြို့ကနေ VOA သတင်းတောက် Mary Alice Slinners သတင်းပေးပို့ထားတာကိုဒေါ်လလတန်းကပြောပြထားပါတယ
် APEC ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကိုတက်ရောက်ဖို့မနီလာမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားက APEC ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲတစ်စိတ်တစ်ပိုင်းဖြစ်ပင်လယ်ရေကြောင်းတွာလာမှုလုံခြုံရေးကိုတိုးမြှင့်ရမှာအကူအညီပေးမယ်လို့ကြေပေးခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်စစ်တင်ဘော PRP ဂရဂရီယိုဒီပယ်လာဘောမှာလှည့်လည်ကြီးစုခဲ့ပြီးတဲ့နောက်မစ္စတာအိုဘားမားကဖိလစ်ပိုင်ကိုအမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝထောက်ခံသွားမှာဖြစ်တယ်လို့သတင်းတောက်တွေနဲ့တင်ဘောအမှုတန်းတွေကိုပြောခဲ့ပါတယ
် My visit here underscores our shared commitment to the security of the waters of this region and of the freedom of navigation.This watch center was built with US grants.
ဒီခီးစင်ဟာဒေတာရင်းပင်လယ်ပြင်ပိုင်နယ်ရဲ့လုံခြုံရေးနဲ့လွတ်လပ်စွာရေကြောင်းသွားလာခွင့်ရှိရေးနဲ့ပတ်သက်လို့ကျွန်တော်တို့မျှဝေထားရှိတဲ့တန်ဓိဋ္ဌာန်ခိုင်မာမှုရဲ့လင်းနက်မှုကိုမိမောင်းထုတ်ပြရာရောက်ပါတယ်။ဒီစခန်းဟာလည်းအမေရိကန်ရဲ့ငွေကြေးအထောက်အပံ့နဲ့ဆောက်လုပ်ထားတာဖြစ်ပါတယ်။အခုလေးတင်မဲ့ကျွန်တော်လက်လည်ကြည့်ရှုခဲ့တဲ့အမေရိကန်ကမ်းခြေဆောင်တင်မောဟောင်းဟာလည်းဖိလစ်ပိုင်အနေနဲ့သဘာဝဘေးဒုက္ခတွေကိုတုံ့ပြန်နိုင်ဖို့အကြံဖက်မှုနေနည်းလုပ်ငန်းတွေပြုလုပ်နိုင်ဖို့နဲ့တောင်တရုတ်ပင်လယ်ပြင်မှာကင်းလက်နိုင်ဖို့အထောက်အကူဖြစ်စေဖို့ဖြစ်ပါတယ်
။ဒါကြောင့်လေဖိလစ်ပိုင်တွေဒေါ်လာ89သန်း၊ဗီယက်နမ်တွေဒေါ်လာသန်း40၊အင်ဒိုနီးရှားတွေဒေါ်လာ20သန်းနဲ့မလေးရှားတွေဒေါ်လာ 1.5 သန်းအပါအဝင်နှစ်နှစ်တကာလအတွင်းအထောက်အကူဒေါ်လာ259သန်းအထိပေးဖို့အစီအစဉ်ကိုလည်းအင်ဂျီတော်ကကြေညာခဲ့တာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုကကမ်းခြေဆောက်တင်မောနှင့်သူတေသနာပြုလုပ်တဲ့တင်မောတစည်းကိုလေဖိလစ်ပိုင်ကိုလွှဲပြောင်းပေးခဲ့ပါတယ်။တရုတ်နိုင်ငံနေနဲ့တောင်တရုတ်ပင်လယ်တွင်းရှိပင်လယ်ရေပြင်ပိုင်နဲ့ကိစ္စကြောင့်အနီးတစ်ပိုက်ရှိနိုင်ငံတွေနဲ့တင်းမာမှုတိုးနေတာလည်းဖြစ်ပါတယ်။ဒီကနေ့နဲ့မနေ့ပြန်မနီလာမှာကျင်းပမယ့် APEC ထိပ်သီးညီလာခံကိုအာရှပစိဖိတ်ဒေသတွင်းရှိအဓိကစီးပွားရေး21နိုင်ငံကခေါင်းဆောင်တွေတက်ရောက်နေကြတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံနေနဲ့ APEC အဖွဲ့ဝင်မဟုတ်ပေမဲ့လေသမ္မတရှီကျင်းပင်ကထိပ်သီးညီလာခံကိုတက်ရောက်ဖို့မနီလာမှာရောက်ရှိနေတာဖြစ်ပါတယ်။ဒီညီလာခံအတွင်းကုန်သွယ်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးမှာဖြစ်ပေမဲ့လို့လေပဲရစ်မှာတောက်ချာနေ့ကတိုက်ခိုက်မှုကြီးဖြစ်ပွားခဲ့ပြီးတဲ့နောက် IS စစ်သွေးကြွတွေကိုနှိမ်နင်းဖို့ကြိုးပမ်းမှုအကြောင်းကိုလေဆွေးနွေးကြဖို့ရှိတယ်လို့သမ္မတအိုဘားမားအစိုးရကပြောပါတယ်ရှင်။
ဒေါ်လာလတန်တင်ပြခဲ့တာပါအခုဆက်လက်ပြီးတော့မြန်မာနိုင်ငံထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD အနိုင်ရရှိသွားတဲ့အပေါ်အမေရိကန်ရီပပ်ဘလီကန်ထက်လွှတ်တော်မှအများစုခေါင်းဆောင်မက်ရှ်မက်ကောနာက NLD ဥက္ကဋ္ဌတော်ဆန်စုကြည်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပါတယ်ဒီအကြောင်းပြေစုံကိုတော့ကျမကပဲပြောပြပေးမှာပါ2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD ဥက္ကဋ္ဌတော်ဆန်းစုကြည်အနိုင်ရရှိခဲ့တဲ့ပေါ်အမေရိကန်ထက်လွှတ်တော်မှာအများစုခေါင်းဆောင်မက်ရှ်မက်ကောနာကနိုဝင်ဘာလ18ရက်နေ့မှာချီးကျူးပြောဆိုလိုက်ပါတယ
် I would like to take this opportunity to congratulate my friend Aung San Suu Kyi and her National League for Democracy
ကျွန်တော်ရဲ့မိတ်ဆွေဖြစ်တဲ့ဒေါင်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရဲ့ကြီးမားတဲ့အောင်ပွဲရရှိတဲ့အပေါ်ချီးကျူးဂုဏ်ပြုလိုပါတယ်ဒါဟာတကယ်ကိုမှတ်သားလောက်တဲ့အောင်မြင်မှုဖြစ်ပါလေ
။ဒါအပြင်ရွေးကောက်ပွဲရလကိုပြောဆိုထားတဲ့အတိုင်းလက်ခံခဲ့တဲ့သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုလည်း Mitch McConnell ကချီးကျူးလိုက်ပါတယ်
။ At the same time, I'd also like to commend Burmese.
ဒီနေ့မှာပဲ NLD အောင်ပွဲကိုပြင်ငါစွာကြိုဆိုတဲ့ပြောဆိုမှတ်ချက်ချမှုနဲ့ရွေးကောက်ပွဲရလအပေါ်ပြောထားတဲ့အတိုင်းသူ့ရဲ့တန်ဋိဌာခိုင်မာမှုအပေါ်မြန်မာသမ္မတဦးသိန်းစိန်ကိုချီးကျူးလိုပါတယ်။အလားတူပဲကာကွယ်ရေးဦးစီးချုပ်ကိုလည်းချီးကျူးလိုပါတယ်။ရွေးကောက်ပွဲရလကိုလက်ခံပုံရပြီးအသွင်ကူးပြောင်းရေးကာလမှာအနေဒီကိုထောက်ပံ့ပေးသွားမယ်လို့လည်းသူကကတိပေးပြောဆိုခဲ့ပါတယ
်ပထမအကြိမ်ကျင်းပပြုလုပ်တဲ့ရွေးကောက်ပွဲဟာသက်တမ်းနှုန်းနဲ့ဒီမိုကရေစီအတွက်အဓိကကျတဲ့အချက်မဟုတ်ဘဲလက်ရှိအာဏာရပါတီအနေနဲ့အတိုက်ခံပါတီစီကိုအာဏာလွဲပြောင်းပေးဖို့ကအဓိကကျတာဖြစ်တယ်လို့လည်းမက်ရှ်မက်ကောနာကပြောပါတယ
် In many ways the key test for a young democracy is not the
ပြောရမယ်ဆိုရင်တော့ပထမအကြိမ်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲဟာတက်တန်းနှုသေးတဲ့ဒီမိုကရေစီအတွက်အဓိကစမ်းသပ်ချက်မဟုတ်ဘဲပထမအကြိမ်ရွေးကောက်ပွဲကနေအာဏာရပါတီကအတိုက်ခံစီအာဏာလွဲပြောင်းပေးဖို့ကအဓိကအကဲဆတ်မှုဖြစ်ပါတယ်။ဒါမှပဲမြန်မာနိုင်ငံအတွင်းအာဏာလွဲပြောင်းရေးဟာအရေးပါမှာဖြစ်ပါတယ်။သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်နေအောင်စလုံးအနေနဲ့ရွေးကောက်ပွဲကနေဆက်ပြီးသူတို့ရဲ့အပြုသဘောဆောင်တဲ့လုပ်ရတဲ့ကိုဆက်လက်လှုပ်ဆောင်သွားကြဖို့နဲ့တင့်တော်တဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေချမှတ်ဖို့အတွက်လာမယ့်ရက်တွေအတွင်းဒေါ်စုနဲ့တွေ့ဆုံဆွေးနွေးကြဖို့ကိုလည်းတိုက်တွန်းလိုပါတယ်
။မကြသေးရင်ကပဲသမထကာကွယ်ရေးဦးစီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဖို့ဒေါ်ဆန်းစုကြည်အနေနဲ့တောင်းဆိုထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေရောက်ဖို့အတွက်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးကြမှာအများကြီးကြိုးပမ်းလှုပ်ဆောင်ခဲ့ရတယ်လို့လည်း Mitch McConnell ကပြောပါတယ
်။ The road to bring the bilateral relationship to where it stands today has been a long
ဒီကနေ့အခြေအနေထိရောက်အောင်နိုင်ငံအကြဆက်ဆံရေးမှာတော်တော်လေးခီးကြရှည်ခဲ့ရပါတယ်။ဒီအာဏာလွဲပြောင်းရေးဟာမြန်မာသမိုင်းမှာမကြောက်တင်ရမယ့်အရေးပါတဲ့အရာတစ်ခုဖြစ်ချင်ပါတယ်။နိုင်ငံအသွင်ကူးပြောင်းရေးအတွက်ပြန်လည်အားကောင်းစေမယ့်အခွင့်အရေးတရားဖန်တီးသလိုလည်းဖြစ်လာပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နိုဝင်ဘာလ15ရက်နေ့မှာထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တွေအရ NLD ပါတီကပြည်သူ့လွှတ်တော်အမှတ်155ဦးနဲ့လွှတ်တော်အမှတ်169ရန်ကန်နှုန်းအနိုင်ရရှိခဲ့တယ်လို့အမျိုးသားလွှတ်တော်မှ135ဦးနဲ့80ရန်ကန်နှုန်းအနိုင်ရရှိခဲ့တဲ့အတွက်ပြည်ထောင်စုလွှတ်တော်မှအမှတ်390ရရှိထားပြီဖြစ်ပါတယ်။ဒါ့အပြင် NLD ပါတီကတိုင်းနေသားကြီးပြည်နယ်လွှတ်တော်အမှတ်491ဦးနဲ့85ရန်ကန်နှုန်းရရှိသွားပြီဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲရလာရ NLD ပါတီအနေနဲ့ဒုသမ္မတနှုန်းဦးတင်မြောက်ခွင့်ရရှိသွားပြီဖြစ်တယ်လို့အစိုးရဖွဲ့ခွင့်လည်းရရှိသွားပြီဖြစ်ပါတယ်။မက်ရှ်မက်ကောနာဟာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့ပေါ်ကျင်းနာအာရကြောင့်ပြောပေမဲ့လည်းမွတ်စလင်ရိုဟင်ဂျာတွေမဲပေးခွင့်ရုပ်သိမ်းခံရတာတွေပါဝင်တခြားစိတ်ပျက်စရာကိစ္စတချို့ရှိခဲ့တယ်ဆိုတာကိုလည်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ American Republican အထက်လွှတ်တော်မှအများစုခေါင်းဆောင်မက်ရှ်မက်ကောနာဟာဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဆွန့်ဆွန့်တမန်အားပေးထောက်ခံဆောင်ရွက်ခဲ့သူဖြစ်တယ်လို့2012ခုနှစ်ဇန်နဝါရီလတုန်းကလည်းမြန်မာနိုင်ငံကိုတွားရောက်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သူလည်းဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ကိုအင်တာနက်ကနေဝေဖန်အချက်ပေးစာတွေပေးပို့လို့ရဆိုလို့ရှိရင်တော့ခုနကပြောခဲ့တဲ့လိပ်စာတွေအတိုင်းပဲဆက်သွယ်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့ရွေးကောက်ပွဲမှာအပြသက်ရှုံးနိမ့်ခဲ့ပေမဲ့ပြည်သူလူထုရဲ့ရွေးချယ်မှုကိုလက်ခံကြရမှာဖြစ်တယ်လို့လက်ရှိအာဏာရပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးနဲ့ပါတီကပြောဆိုလိုက်ပါတယ်လွှတ်တော်အတွင်းမှာအတိုက်ခံဖြစ်ရက်တီမှာမဟုတ်ဘဲသဘောထားတူညီတဲ့နိုင်ငံအရေးအရာကိုဘူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမှာမရှိမလရှုံးနိမ့်ခဲ့ရတဲ့လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအစိုးရတက်လက်ထက်မှာရှစ်ဆက်ဘလို့ရက်တီသွားမလဲဆိုတာကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတဲ့ရွေးကောက်ပွဲရလဒ်တွေအရလက်ရှိအာဏာရပြည်ထောင်စုချန်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကအဓိကအထိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုမရှုမလရှုံ့နိမ့်နေတာဖြစ်ပါတယ်။လက်ရှိလွှတ်တော်မှာဥပဒေပြုခွင့်အာဏာအပြည့်အဝရရှိထားတဲ့အနေအထားကနေလွှတ်တော်ရင်းမှာလူနည်းစုအထိုက်ခံဖြစ်ကိုရောက်ရှိသွားမယ်။လက်ရှိအာဏာရပြည်ထောင်စုချန်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကတော့နိုင်ငံအရေးအရာကိစ္စတိုင်းကိုအတိုက်အခံလုပ်မှာမဟုတ်ဘူးလို့ပါတီရဲ့ပူရဲဥက္ကဋ္ဌဦးသေးဦးကအခုလိုပြောဆိုလိုက်ပါတယ
်။သူများတွေကဘလောက်ပဲအတိုက်အခံလို့ပြောကျွန်တော်တို့ကအတိုက်အခံလို့မပြောဘူးလို့ဖို့ကိုင်းမဲ့လို့ပဲပြောခဲ့တယ်။နော်အဲ့တော့ကျွန်တော်တို့မှအတိုက်အခံမရှိဘူး။ကောင်းတဲ့ဥစ္စာတွေပေါင်းလို့မယ်။နော်တူတာတွေပေါင်းလို့မယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲရလဒ်တွေအပြီးတန်မထုတ်ပြန်နိုင်သေးပဲတချို့တဝက်ကျန်းရှိနေသေးတယ်လို့အနိုင်ရလွှတ်တော်အမတ်တွေကိုတိုင်ကြားမှုတွေအငင်းပွားမှုတွေကလည်းတစတစထွက်ပေါ်လာနေပါတယ်။အခုလွှတ်တော်အမတ်ဖြစ်ချိန်ညာခံထားရသူတွေကိုရွေးကောက်ပွဲရလဒ်တွေအပြီးသက်ချိန်ညာပြီးတဲ့နောက်45ရက်တိုင်အငင်းပွားခွင့်တိုင်ကြားခွင့်ကလည်းရှိနေသေးတာပါ။ဒါပေမဲ့လည်းလက်တလောထွက်ပေါ်လာတဲ့ရလဒ်တွေအရာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရတာကတော့ပြည်သူလူထုရဲ့ရွေးချယ်မှုဖြစ်လို့လက်ခံရမှာဖြစ်တယ်လို့လည်းပြည်ခိုင်ဖြိုးပါတီရဲ့ပူတွဲဥက္ကဋ္ဌဦးသေးဦးကပြောပါတယ
်။ဒါပြည်သူတွေကရွေးကြည့်တာပေါ့ဒီမိုကရေစီလမ်းကြောင်းမှာပြည်သူကနေပြီးတော့ဆုံးဖြတ်တယ်ပြည်သူကရွေးတယ်ပြည်သူကနေပြီးတော့မှစီမံခန့်ခွဲနိုင်မဲ့လူကိုသူရွေးတယ်အဲ့ရွေးကြည့်လို့အဆင်ပြေတယ်မပြေဘူးဆိုတော့အချိန်နဲ့ပြောမှာပေါ့
လက်ရှိပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွေ့အမှုအဖြစ်တာဝန်ယူထားသူပြည်သူ့စုချန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်အမတ်ဦးစောလှထွန်းကတော့အခုလိုရှုံးနိမ့်မဲ့အရေးကြိုးတွေးထားပြီးသားဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
သာတော့မျောလင့်ထားပြီးသားပါပြီးတော့လွတ်တော်ကြီးတစ်ခုအနေနဲ့လည်းပထမဆုံးအတွေ့အကြုံမှာဖြစ်တာလေဒီမိုကရေစီကြောင်းတော့ညာမလွဲမတွေ့ကြုံတွေ့ရမယ့်ဟာပဲဝင်းရွေးကောက်မယ်နိုင်တဲ့သူတွေရှိမယ်ရှုံးတဲ့သူတွေရှိမယ
်ရှုံးနေခဲ့တဲ့အပေါ်မှာဝမ်းနဲ့စိတ်မကောင်းဖြစ်ရပေမဲ့ဒီမိုကရေစီစနစ်အရာပြည်သူတွေရဲ့ရွေးချယ်မှုနဲ့နိုင်တစ်ခါရှုံးတက်လက်ဖြစ်နေဦးမှာပဲလို့လဲလက်ရှိအာဏာရပြည်ထောင်စုချန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပူရဲဥက္ကဋ္ဌဦးသေးဦးကပြောဆိုသွားပါတယ်
တမန်ရကမယ်ဆိုရင်စိတ်မကောင်းဖြစ်တယ်လို့ပြောလို့ရတယ်။သို့တော်လည်းမေတ္တာဖြစ်နေဖြစ်တတ်တဲ့ကိစ္စပဲ။တချိန်တုန်းကလည်းကျွန်တော်များနေတာပဲ။အခုကျွန်တော်များနေတယ်။ဖက်ကနေနေတယ်။အနောက်တချိန်ကျရင်တို့ကများတယ်ကျွန်တော်ကနေတယ်။ဒါဖြစ်ဥပ္ပစ္စေနေပဲ။ဒီမိုစီကျင့်စဉ်ကိုကျင့်သုံးနေတဲ့ကျင့်သုံးစနိုင်ငံတွေမှာဒါတွေဖြစ်မှာ
။ပြည်အောင်စုချန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကလက်ရှိရွေးကောက်ပွဲမှာလွှတ်တော်နှစ်ရပ်ပေါင်းအမတ်နေရာ42နေရာပဲရရှိထားတဲ့အချိန်မှာအဓိကအတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အမတ်နေရာ390အနိုင်ရရှိထားပါတယ်။ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုပြီးအာဏာလွှဲပြောင်းရေးကိုငြိမ်းငြိမ်းချမ်းချမ်းဖြစ်စေရပါမယ်လို့ပြည်အောင်စုချန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်သူတမရဦးသိန်းစိန်ကအကြိမ်ကြိမ်ကြိပေးပြောဆိုနေသလိုတမရကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမြောက်လိုင်ဘက်ကလည်းပေါ်လာမဲ့အစိုးရအသစ်နဲ့လက်တွဲအလုပ်လုပ်မယ်လို့ပြောဆိုထားပါတယ်။တချိန်တည်းမှာပဲလက်ရှိရှုံးနေနေတဲ့ပြည်အောင်စုချန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကရွေးကောက်ပွဲရလဒ်ကိုလက်တင်ခံတယ်လို့ပြောဆိုနေကြတာကြောင့်အစိုးရအသစ်တရငင်းချမ်းစွာပေါ်ပေါက်လာရေးပြည်သူတွေကြားမှာသတိထားပြီးအကောင်းမြင်မျှော်လင့်ချက်တွေတိုးလာနေပါတယ်ရှင်။
မန်တင်ကြီးတိုင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ရှမ်းပြည်နယ်အလဲပိုင်းမှာအခုရက်ပိုင်းအတွင်းမြန်မာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒုက္ခသည်ထောင်ပေါင်းများစွာအိုးအိမ်ဆွန့်ပြီးထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေပေါ်လွန်စွာမှစိတ်ဒီကံပါရှင်စိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကတနင်္လာနေ့ကပြောဆိုလိုက်ပါတယ်အခြေအနေပေးလာတာနဲ့အမျှစစ်ပြေးဒုက္ခသည်တွေအတွက်အရေးပေါ်ကူညီတွေကိုဝေငှ့ပေးဖို့အစဉ်သင့်ပြင်ဆင်ထားကြောင်းလဲနယူးယောက်မြို့ကုလသမဂ္ဂယုံက VOA ကိုပြောဆိုပါတယ်ဒီအကြောင်းပြေဆုံးကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
ရွေးကောက်ပွဲကျင်းပခဲ့ပြီးနောက်နေ့တွေကစလို့ NCA လို့ခေါ်တဲ့တနင်္ဂနွေလုံးအပြည့်ရည်စာချုပ်မှာလက်မှတ်မထိုးတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုအစိုးရတပ်တွေကဇက်တိုက်ဆိုသလိုထိုးစစ်ဆင်လာတာတွေ့ရပါတယ်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်ဝမ်ခွေရွာအနီးဒေသမှာမြန်မာအစိုးရတပ်က SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်တွေကိုမနေ့တုန်းကထိုးစစ်ဆင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ SSPB SSA တပ်ပြောခွင့်ရသူဘုံမူကြီးဆိုင်းလာကအခုလိုပြောပါတယ်။
အခုကတို့လေကြောင်းနဲ့ပြန်လာတိုက်ကြတယ်။မနေ့ကအဲ့ဒီတိုက်ပွဲနေရာကိုပြန်တိုက်တယ်။လွယ်ဖွေးပေါ့လွယ်ဖွေးတောင်းပေါ့နော်။ဒီနေ့တော့အဲ့ဒီရဟတ်ကလေးစီးလေနော်။ရဟတ်ကလေးစီးခုထက်ပြီးတော့ကြားနေတော့
အလားတူပဲရှမ်းပြည်နယ်မိုးမိတ်မြို့တော်ကွန့်ရွာနားမှာ TNLA တအောင်းပလောင်တပ်တွေနဲ့အစိုးရတပ်တွေကြားမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေကို TNLA တပ်ပြောခွင့်ရသူဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ
်။မနေ့ဒီနေ့လေးစလာလောက်မှာဒီကျွန်တော်ဆွဲကတိုင်းရင်းမနစ်ခုနဲ့ဒီစရာတစ်ဆက်ကဓမ္မကုဖုံးတို့ဆက်မှာဘုံမေးရင်းနဲ့တော့ပွန်ကြီးအနိမဖြစ်တယ်ကျွန်တော်ရှိတဲ့နေရာတိုင်းဟိုတော့လဲလဲမတက်ဟဲ့တင်းတကားဒီတော့ဖြစ်အောင်ဖန်တီးရလို့တော့မင
်းခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရှမ်းပြည်နယ်မိုင်းရှူမိုင်းနောင်ကျေးသီးနဲ့အခြားရွာတွေကဒေသခံအနည်းဆုံး6000ကျော်မိမိတို့အိုးအိမ်ကိုစွန့်ပြီးစစ်ဘေးတင်းရှောင်နေကြရပါတယ်အဲ့ဒီစေဘေးဒုက္ခတွေတွေအတွက်အမနာမစိုးရိမ်မိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကတနင်္လာနေ့ကပြောဆိုလိုက်တာပါကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်မစ္စတာဖာရင်ဟတ်ပြောတာက
Says humanitarian agencies are very concerned by the recent clashes in central Shan state and by reports of up to 6000 people displaced by the fighting
မကြမ်းသေးခင်ကရှမ်းပြည်နယ်အလဲပိုင်းမှာတိုက်ပွဲတွေဖြစ်ပြီးဒေသခံ6000လောက်အိုးအိမ်စွန့်ပြီးတော့ဒုက္ခတွေအဖြစ်ထွက်ပြေးနေရတာနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီအနေနဲ့များစွာစိုးရိမ်မိပါတယ်။အဲ့ဒီဒုက္ခတွေတွေစစ်ပေးလုံခြုံနိုင်ဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေကိုလက်ခံနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဟာသက်ဆိုင်ရာအာဏာပိုင်တွေနဲ့ရောဒေသခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြပါတယ
်။ To provide assistance to people in immediate need including providing food water
ကုလသမဂ္ဂနဲ့သူနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေဟာဒုက္ခတွေတွေအတွက်အရေးပေါ်အကူအညီတွေဖြစ်တဲ့ရေ၊အစားအစာ၊အဝတ်အထည်ချုံဆောင်ဆေးနဲ့ယာယီတဲအိမ်တွေကိုကူညီပေးသွားဖို့ရှိပါတယ်ပြီးခဲ့တဲ့အပတ်ထဲမှာပဲကုလသမဂ္ဂအဖွဲ့တွေကဒုက္ခသည်တွေရဲ့ဆွေမျိုးအတိုင်းဝိုင်းနဲ့တွားရောက်တွေ့ဆုံပြီးအခြေအနေကိုအနိကစောင့်ကြည့်နေပါတယ်အခြေအနေတွေငြိမ်သက်လာတာနဲ့ကူညီထောက်ပံ့မှုတွေအများဆုံးလုပ်သွားဖို့အစဉ်သင့်ပြင်ဆင်ထားပါတယ
်မစ္စတာဖာရင်ဟတ်ပြောဆိုသွားတာပါရှမ်းပြည်နယ်မှာ NLD ပါတီပြီးရင်အများဆုံးအနံ့ရတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့စစ်ပွဲတွေရပ်ဆိုင်းဖို့နီလန်းရှာနေတယ်လို့စစ်ပေးရှောင်ဒုက္ခသည်တွေကိုကူညီသွားနိုင်ဖို့လှုံ့ဆော်နေတယ်လို့ SNLD ပါတီဒုက္ခရဆိုင်းစောအောင်ကပြောပါတယ
်လူကြီးကညဒုက္ခရောက်နေတယ်နေ့တိုင်းကိုကဖိတ်ပြေးတိတ်ဆောင်နေရတယ်အဲ့တော့ဒီစစ်ပွဲဟာရပ်ပြီးတော့မှဒီနိုင်ငံကြီးကိုနိုင်ငံကြီးနဲ့ဖြည့်ရှင်းမှသာလေဒါကငင်းကြတဲ့လူကိုရမယ်ဆိုတာကိုကျွန်တော်တစ်တိုင်းမှမှယုံနဲ့ယုံကြည်တယ်အားလေးအထုတ်ပြီးတော့လှုပ်နေတာဒီမှာဒုက္ခရောက်နေတဲ့လူတွေကအဲ့အနားမှာရောက်နေတော့ကျွန်တော်တို့တတ်နိုင်တဲ့သက်ကအပူကြီးပေးဖို့ပါဝင်လူသားမှုအမိစေနဲ့အမြတ်လုံးကျော်ပေးနေတာရှိပါတယ်
။ရှမ်းဒေသမှာအခုလိုအစိုးရတပ်ကစစ်ပွဲတွေဆင်နွှဲနေတာဟာနေမြေမတည်ငြိမ်အောင်နဲ့အာဏာလွှဲပြောင်းရေးကြံ့ကြာအောင်အချိန်ဆွဲဖို့ပြင်ဆင်လိုတဲ့သဘောလို့ SSPB SSA တပ်ပြောခွင့်ရဘူမူကြီးဆိုင်လာကသုံးသပ်ပါတယ
်။အဲ့ဒီစိုက်ပွဲတွေကသူတို့ကြိုးပြင်ဆင်ပြီးတော့ဒီကောက်ပွဲရလတ်ဆုံးနေတော့အဲ့ဒီတိုက်ပွဲတွေဖန်တီးတာပေါ့နော်အဲ့ဒီနေမြေမတည်ငြိမ်အောင်နော်ရှင်းရှင်းပြောရမယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီအာဏာလွှဲပြောင်းပြင်းမှုမှာနော်ချိန်ချောင်းတုံ့ဆိုင်နေအောင်ဟဲ့လားဖန်တီးနေသလားလို့ပဲကျွန်တော်ကသုံးသပ်ရတယ်ပေါ့နော
်ဒီအတော်တွင်ကချင်ပြည်နယ်မိုးညင်းမြို့အနီးမှာလည်းအစိုးရတပ်တွေကကချင် KIA တပ်တွေကိုလေကြောင်းတပ်အကူနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုးစစ်ဆင်နေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ရဲ့စူးစီးတင်ပြချက်ပါ VOA ကထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးတိုက်ပံနဲ့နီးပညာအမျိုးသမီးခန္ဓာဘလော့ဂါတွေပြောသမျှအစီအစဉ်မြမရေးသုံးသက်ချက်မနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့ဒါရိုက်လေလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်အခန္ဓာတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန် နေ့လယ်12နာရီကနေညနေ1နာရီထိတချင်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းမှာတော်ရရှင်များရှင် VO American သံဗုဒ္ဓဦးနဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ line to meter 24 30နဲ့40နဲ့ line la meter 190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လင်းသွားမယ့်ဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့ American ဆိုရရဲ့သဘောထားအမြင်တွေကိုတင်ဆက်ပေးမယ့်အပြင်အင်္ဂါနေ့ရကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းမှာတော့
အစီအလက်မှတ်ထိုးတယ်ဒီမှာပြောပြနေတဲ့စီတိုက်ကြဲတွေဆက်ဆက်ဖြစ်နေတယ်ထိုးစစ်တွေဆင်းနေတယ်ဆိုတဲ့ဟာကကျွန်တော်တို့အင်ဂျင်မစိတ်မကောင်းစရာကြားနေရတဲ့အတွက်ဒီကိစ္စတွေကလည်းအမြန်ဆုံးဖြတ်တက်မှုအတွက်ပေါ့နော်ဒီတစ်ခုခုအဖြေရှာပြီးတော့အမြန်ဆုံးလုပ်ပေးဖို့လိုတယ်လို့ကျွန်တော်တို့ကထင်ပါတယ
် Trigger မျိုးသမီးအဖွဲ့ကဒေါခင်လေးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဦးဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မနန္ဒာချမ်းနဲ့အတူဒေါ်လလတန်းကစူးစီးတင်ပြထားပါရဲ့ရှင
်ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အစုံကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E SAchilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ။ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီးsticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည်တဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီး Homer ရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒါတိုင်းဖွဲ့စုထားတာဖြစ်ပါလေ။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြတဲ့အခါ Achilles အသက်ဆုံးရှုံးရတဲ့ဒန်တာကြီးပါ။ဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြညံ့ွက်တွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီတော့နဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနားဆင်ကြကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အတိအပယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူဦးရဲ့ပြညာခွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုနထုတ်လွှင့်ခဲ့တာကတော့ဒေါ်လလတန်းရဲ့အင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အစံဖိုင်းမာရင်ထုတ်လွှင့်ခဲ့တဲ့အတွက်သောရရှင်တွေကိုလည်းတောင်းပန်ပါတယ်အခုတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်နိုင်ပါပြီရှင်
Myanmar to continue friendly policy toward China. မြန်မာနိုင်ငံအနေနဲ့တရုတ်နဲ့ပတ်သက်ပြီးရင်းနှီးတဲ့မူဝါဒဆက်လက်ကျင့်သုံးသွားမယ်ဆိုတဲ့ခေါင်းစဉ်နဲ့ဆင်ဝါသတင်းတစ်ပုဒ်မှာတော့2015ရွေးကောက်ပွဲပြီးအသစ်တက်လာမဲ့အစိုးရအနေနဲ့တရုတ်ပါဝင်နိုင်ငံအားလုံးနဲ့ရင်းနှီးတဲ့နိုင်ငံခြားရေးမူဝါဒကိုဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့အထူးသဖြင့်အိမ်နီးချင်းနိုင်ငံတွေနဲ့ပုံမှုအလေးပေးဆက်ဆံသွားမယ်လို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်ဒါအပြင်တရုတ်ပါဝင်နိုင်ငံအားလုံးကနေမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကကြိုးဆိုခဲ့ပြီးရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့အတွက်မြန်မာပြည်သူတွေရဲ့ယုံကြည်မှုကိုရရှိဖို့ကလည်းအရေးကြီးတဲ့အကြောင်းသူမကပြောဆိုခဲ့တာပါ2013ခုနှစ်မှာတရုတ်သမ္မတရှီဂျင်ပင်အဆိုပြုခဲ့တဲ့ပိုလန်မှစီးပွားရေးပတ်လည်နဲ့21ရာစုပင်လယ်ရေချောင်းပိုလန်မှအစီအစဉ်တွေဟာသက်ဆိုင်သူအားလုံးအတွက်အကျိုးရှိလိမ့်မယ်လို့မျှော်လင့်တဲ့အတွက်ဒေါအောင်ဆန်းစုကြည်ကချီးကျူးတယ်လို့လည်းဆိုထားပါဗျ။ဦးစားပေးကိစ္စရပ်တွေအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လူတွေရဲ့ဘဝအဆင့်တန်းတိုးတက်ဖို့နဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုတွန်းအားပေးဖို့ဒီမိုကရေစီလုပ်ငန်းစဉ်ကိုဗက်ညီမျှမှုရှိရှိအကောင့်ထည့်ဖော်သင့်တယ်လို့ဒေါအောင်ဆန်းစုကြည်ကယုံကြည်ထားကြောင်းလဲဆောင်းမရှင်ကဆိုထားပါဗျ။ဤကုန်းမှာတော့မြန်မာပြည်မှာအပြောင်းလဲတွေတိတ်ကိုလိုအပ်နေပြီးလူမှုအနေနဲ့လဲဒီအပြောင်းလဲကိုလိုချင်တာကြောင့် NLD ကိုထောက်ခံခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ထောက်ပြချက်နဲ့အဆုံးသတ်ထားပါတယ်ရှင်
။ဆက်လက်ကြည့်ပြပြီးမှကတော့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့အချိန်မြင့်နေချိန်မှာစီစူးရဟောင်းခရိုနီစီဝိုင်းလုပ်ငန်းရှင်ကြီးတူကတော့အခြေအနေဟာပုံမှန်ပဲရှိနေတယ်လို့ရှုမြင်နေတဲ့အကြောင်းခေါင်းကြီးနဲ့ရေးသားထားတဲ့ Rider သတင်းတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။မကြာမီကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဟာတောင်ပြိုကမ်းပြိုအနိုင်ရရှိလိုက်တဲ့သတင်းကြောင့်လွှတ်တော်မှာအမတ်နေရာဆုံရှုံခဲ့တဲ့အပြင်မြန်မာစစ်စိုးရဟောင်းနဲ့ဆက်သွယ်မှုရှိတဲ့အတွက်အမေရိကန်ရဲ့ဓာတ်ခပိတ်ဆို့မှုကိုဆက်လက်ခန့်နေရတဲ့စီးပွားရေးလုပ်ငန်းရှင်ကြီးဦးကင်ရွှေလိုမြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတွေအတွက်တော့သတင်းစိုးဖြစ်မယ်လို့ယူဆနိုင်စရာရှိပေမဲ့လို့လေတကယ်တော့သတင်းစိုးဖြစ်ချင်မှဖြစ်မှာပါရန်ကုန်ရှိသူ့ရဲ့ခန်းနားလှတဲ့ရုံးခန်းမှာဥခင်ရွှေကနိုင်ငံတကာသတင်းမီဒီယာကိုပေးခဲ့လာတဲ့တွေ့ဆုံမိ мян ကန်တရက်မှာဒေါ်ဆန်းစုကြည်ရဲ့အဂတိကင်းတဲ့အနေအထားကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံရှင်တွေလာခဲ့ရင်သူတို့နဲ့ဒန်းတူစီးပွားရေးပြိုင်လုနိုင်တာကတော့နိုင်ငံတွင်းမှာရှိတဲ့ခရိုနီတွေကလွဲရင်တခြားဘယ်သူမှမရှိဘူးလို့လေဥခင်ရွှေကတွေ့ဆုံမိ мян ကမှပြောခဲ့တယ်လို့ဆိုပါတယ်။လေးနှစ်တာကာလအတွင်းမှာမြမကျင်းနာဆက်သွေးလုပ်ငန်းကဘာလက်ခီးသွားဆောက်လုပ်ရေးနဲ့ဗန်လုပ်ငန်းကဏ္ဍတွေဟာစစ်တပ်ထောက်ခံတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့သူတို့နဲ့ဆက်သွဲကောင်းတဲ့ရေပေါ်စီမိသားစု20ခန့်လက်ထဲမှာပဲရှိနေကြတာဖြစ်တယ်လို့လေသတင်းထဲမှာဖော်ပြထားပါတယ်။ဒီနည်းမျိုးနာမှုအစ်စ်ဝင်လာရင်လေသူတို့ဘန်ဒါတိုက်တွေပဲတိုးမှဖြစ်တဲ့အတွက်အသေးစားအလတ်စားကိုထုကိုတာစီးပွားရေးလုပ်ငန်းရှင်တွေနေနဲ့ဝင်ပြိုင်နိုင်မဲ့အနေအထားမှမရှိတဲ့အတွက်ကြောင့်နိုင်ငံရေးလောကနဲ့လွတ်တော်မှာခရိုနီတွေရဲ့လွှမ်းမိုးမှုဟာရွေးကောက်ပွဲကြောင့်ဆက်သိမ်းခဲ့ရပေမဲ့လို့လေစီးပွားရေးကဏ္ဍမှာတော့ဘူနေမြဲကြားနေမြဲထိန်းထားကြမယ်အလားအလာရှိနေပုံပေါ်တယ်လို့ရိုက်တာသတင်းမှာပေါ်ပြထားတာကိုတင်ပြလိုက်ရပါတယ်ရှင်
ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါအခုတော့အင်္ဂါနေ့ရကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ထုတ်လို့ရေးမှုမတ်ဆုမွန်နဲ့အတူမတ်တိန်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်တော်ရရှင်များရှင်လက်ရှိအစိုးရရဲ့၅နှစ်သက်တမ်းကကုန်ဆုံးဖို့နောက်ထပ်၄လလောက်ပဲကျန်ပါတော့တယ်ဒီလိုအခြေအနေမျိုးမှာလက်ရှိအစိုးရအနေနဲ့ကျန်နေသေးတဲ့သက်တမ်း၄လအတွင်းမှာပြည်သူလူထုအတွက်အကောင်းဆုံးဘာတွေများလက်တွေ့လှုပ်ဆောင်ပေးနိုင်ပါသေးတယ်လဲနောက်ကျမတို့ပြည်သူလူထုအနေနဲ့ရောဘာတွေများလှုပ်ဆောင်ပေးစေချင်ပါသလဲဆိုတာကိုဒီညမှာဆွေးနွေးကြဖို့ဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြမဲ့သူတွေကတော့ဒီလူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနောက်မြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌနောက်စီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်တဲ့ဒေါက်တာဆိုးထွန်း Trigger Women အဖွဲ့ကဒေါခင်လေးတို့ကိုဆွေးနွေးပေးဖို့ကျမတို့ဖိတ်ခေါ်ထားပါတယ်။နောက်ကျမတို့သောရရှင်တချို့လည်းပါဝင်ဆွေးနွေးကြဖို့ရှိပါတယ်ရှင်။ပထမဆုံးတော့လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောရဲ့သဘောထားကိုအရင်ဆုံးနားထောင်ကြည့်ကြရအောင်ပါရှင်။ဒီလက်ရှိအစိုးရအနေနဲ့သက်တမ်းမကုန်ခင်ပြည်သူတွေအတွက်လက်တွေ့ဘာတွေများလုပ်ပေးနိုင်မယ်လို့ဥအောင်မိုးစောရှုမြင်ပါသလဲရှင်
အဲကျွန်တော်ကတော့အချက်သုံးချက်မြင်ပါတယ်ဒီပထမတစ်ချက်ကတော့ကျွန်တော်ကာတိကံကျောင်းသားတွေပေါ့နော်အဲ့ဒါတွေကိုပြန်လှုပ်ပေးဖို့ကိစ္စညနေကစားအများဆုံးပေါ့ချင်းချင်းမရှိပြန်လှုပ်ပေးဖို့ကိစ္စဒါတစ်ချက်ဖြစ်တယ်ဒုတိယတစ်ချက်ကတော့ဒီငင်းချိုင်းနဲ့ပတ်သက်လို့ပေါ့နော်ငင်းချိုင်းနဲ့ပတ်သက်လို့တစုံတရာကျွန်တော်တိုက်ပြီးမှအစပြုပြီးသွားပြီးရေးရှိဆက်ပြီးတော့ဒီငင်းချိုင်းနဲ့ပတ်သက်တဲ့ process ကိုဆက်ဆောင်မှုလို့ရတယ်ဒီညမှာခဏိဒီတိုက်ပွဲတွေရှမ်းကြောက်မှာဖြစ်နေတယ်ဒီကကချင်ဘက်မှာဖြစ်နေတာတွေရှိတယ်။ဒါဒီငင်းငယ်နဲ့ပတ်သက်လို့ဒီ process ကိုဆက်ပြီးတော့ချောချောမွေ့မွေ့နောင်ဆိုးရတာတည်နိုင်သူ့အတွက်ကိုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဟိုဒီလက်ရှိသမရဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ဒီရပ်ဆိုင်ပေးဖို့လိုလိမ့်မယ်။ဒီငင်းငယ်ဖြစ်စဉ်နဲ့ပတ်သက်လို့အခြေခံကောင်းတွေကိုတိတိကျကျချပီးသွားနိုင်မှုလိုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ဒါဒုတိယတစ်ချက်ပဲ။တတိယတစ်ချက်ကျွန်တော်မြင်တာကတော့လက်ရှိကတော့အတွင်းပြောင်းပေါ့လက်ရှိအာဏာရှင်ပြောင်းရင်းနဲ့ပတ်သက်လို့နော်ဒီရွေးချယ်ခံနိုင်ငံရေးပါတီနဲ့ရွေးချယ်ခံနိုင်ငံရေးပါတီရဲ့ခေါင်းဆောင်နဲ့ဖြည်းဖြည်းချင်းချင်းဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယူဆရတယ်။အတွင်းပြောင်းရေးချောမွေးဖို့နောက်ဆုံးရအနေနဲ့တည်တည်ငြိမ်ငြိမ်နဲ့တိုင်းပြည်ကိုဆက်သွယ်ပြီးဦးဆောင်နိုင်မှုအတွက်ကိုဖြည်းဖြည်းချင်းချင်းဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အဲ့တော့ဒါကတော့နိုင်ငံရေးဘိုင်းပေါ့နော်စီးပွားရေးဘိုင်းကလည်းကျွန်မဒီဒေါက်တာဆိုးထွန်းရဲ့သဘောထားအမြင်ကိုလည်းသိချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့အနေနဲ့ဒီလေယာစိုက်ပျိုးရေးကဏ္ဍဘဝကြီးရဲ့ဒီအဓိကစီးပွားရေးကဏ္ဍတစ်ခုအနေနဲ့ရှိနေပါတော့ဒီနေရာမှာလည်းကျွန်တော်တို့အနေနဲ့လေယာသိစံလေယာပြင်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ဒါပြီးခဲ့တဲ့ရှစ်တော်တက်တန်းတွေမှာလိုအပ်တဲ့စကားဆွေးနွေးမှုပြုလုပ်ခဲ့တာပေါ့နော်အနေပတ်သက်ပြီးတော့လေကျွန်တော်အနေနဲ့ဒါဟိုဒီစိုးရတဲ့တန်းမှာပြည်ပြအောင်ဆောင်ရပေးနိုင်တော့လေဒီသမားရဲ့သူ UI ဒီရေးချက်တနာရေးဖြည့်ရှင်းပေးနိုင်မယ်နေတာမျိုးကိုမြင်တာပေါ့နော်။နောက်ဒုတိယတစ်ချက်အနေနဲ့ကတော့ကျွန်တော်ကလက်ရှိအနေဆုံးလောက်ကလည်းလာစားတတ်မှတ်ပြီးရတာရှိတာပေါ့နော်။ဒီလိုလည်းဒါလက်တွေ့အကောင်တွေပို့ဖို့ပြောလေဒါဒီလိုတော့ပေါ့နော်။လက်ရှိဒါဒီစိုးရတဲ့တန်းမှာဆောင်ရွက်ကြတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ရတဲ့ကြောင့်မို့ဒါလည်းပြည်ပြအောင်ဆောင်ရွက်ဆွေးနွေးတာပေါ့။နောက်တရားတစ်ချက်အနေနဲ့ဆိုရင်တော့ကျွန်တော်တို့အနေနဲ့အဲလက်ရှိမိသားစုမှာဆိုရင်တော့ဒီမျိုးကြီးပေါင်းမမှုဒါဖြစ်နေပါဘူးနော်ပြီးရတဲ့ဒီအေဂလာနေပြီးတော့မှဒီအော်ဒီဘာလာတိမှာတော့ကျွန်တော်က30ရာခိုင်နှုန်းကနေ40ရာခိုင်ဖြစ်တဲ့ကြောင့်မို့ခေါင်းပင်လုံးကြီးမြင့်မှုကြီးဖြစ်နေရပါနော်ဒါလည်းလည်းတော့စီးပွားရေးရတာဒီလိုတို့အနေနဲ့စာဝန်ကြီးပြတ်တယ်ဖြစ်နေရရှိတဲ့ကြောင့်မို့ဒါကိုလည်းကျွန်တော်အနေနဲ့ဒီအစိုးရဒီဒါမလို့ရင်ပါလေကျွန်တော်တို့ဖြည့်ရှင်းဖို့လိုနေတော့ကျွန်တော်မြင်ပ
ါဟုတ်ကဲ့ပါရှင်အဲ့တော့ဒီလုံတဲ့နာတွေကတော့ဒါအများကြီးရှိနေမှာပါရှင်ဒါလည်းညင်းလို့မရတဲ့ချက်ပါဒါပေမဲ့အခုကြံရှိနေတဲ့သက်တမ်းကာလကလည်းလပိုင်းလောက်ပဲတော့ရှိတော့တာပါနောက်ပြီးတော့ပြောထားတဲ့အတိုင်းအာနာလွှဲမယ်ဆိုရင်လည်းဒါလုံရတော့မယ်ဆိုရင်လည်းဒါများများဆဆတော့အခုအစိုးရအနေနဲ့တိတ်ပြီးတော့လုံနိုင်တော့မှလည်းမဟုတ်ပါဘူးအဲ့တော့အလုတ်တင့်ဆုံးလက်တွေ့အဖြစ်နိုင်ဆုံးဘလို့ကိစ္စတွေများရှိနိုင်ပါသလဲရှင် Trigger Women အဖွဲ့ကဒေါခင်လေးအမြင်လေးကြားပါရစေရှင
်ဟုတ်ကဲ့ကျမလည်းဟိုကိုအောင်မိုးစံနဲ့သဘောထားကတော့အတူတူပါပဲကျမတို့အားလုံးအတိုင်းပြည်သားအားလုံးလို့ကျမကတော့ဟိုဖန်ဆီးခံထားတဲ့ဟိုကျောင်းသားတွေဝန်ရံပြည်သူတွေတက်ကြလှုပ်ရှားတဲ့ဒီအပောင်းဝင်ပေါ့နော်နိုင်ငံရေးကျန်တဲ့အလုံးကိုချင်းတဲ့ရှိပေါ့နော်အမြန်ဆုံးပြန်လုပ်ပြီးတော့ကျွန်တော်အလုပ်တင်တော့လုပ်ရင်လည်းဘာမှပြည့်ခက်ခက်ခက်ခဲမဟုတ်ဘူးဟိုကျွန်တော်လက်မှတ်ထိုးလိုက်တာနဲ့ဖြစ်သွားနိုင်တဲ့အမျိုးဖြစ်တဲ့တဲ့ဟိုအမြန်ဆုံးဖြစ်ပြီးကိုကျွန်တော်ကဟိုစိတ်တင်လည်းလုပ်တင်တယ်ကျွန်တော်တို့ကလည်းတောင်းဆိုမှုတွေလည်းလုပ်ထားတယ်ကျွန်တော်တို့ဒီလိုရက်ဖက်ဖွဲ့စည်းလို့ဒီအင်းရဲ့လူလူချစ်ဒီရက်ဖက်ဖွဲ့စည်းရအိုရန်အနေနဲ့လည်းပြည်ညာချက်ထုတ်ပြီးတော့တောင်းဆိုထားရရှိတယ်အဲ့ဒါနံပါတ်1ပေါ့နံပါတ်2ကကျွန်တော်တို့အခု NCA လက်မှတ်ထိုးတယ်ကျွန်တော်တို့ပြောပြနေတယ်ဒီကြိုက်ကြဲတွေတော်ဆက်ဖြစ်နေတယ်ထိုးစစ်တွေဆင်းနေတယ်ဆိုတဲ့ဟာကကျွန်တော်တို့အင်ဒါမှအစိမ်းကောင်းစရာကြားနေရတဲ့အတွက်ဒီကိစ္စတွေကလည်းအမြန်ဆုံးဖြတ်တက်မှုအတွက်ပေါ့နော်ဒီဟိုအခုခုအဖြေရှာပြီးတော့အမြန်ဆုံးလုပ်ပေးဖို့လိုတယ်လို့တော့ကျမတို့ကထင်ပါတယ်။အဲ့နှစ်ခုကအရင်နဲ့ခက်ခဲတဲ့ကိစ္စမဟုတ်ဘူး။လုပ်ရင်လည်းဆန္ဒထားတကယ်ရှိနေဆိုရင်လုပ်နိုင်တဲ့ကိစ္စဖြစ်တဲ့အတွက်ဒီနှစ်ခုကိုတော့အမြန်ဆုံးကျမတို့ကလုပ်ပေးစီစဉ်တဲ့ဆန္ဒရှိပါတယ်။
ဝင်ရောက်ဆွေးနွေးဖို့ကျမတို့သောရရှင်တွေကိုတစ်လှည့်အလှည့်ပေးချင်ပါတယ်ရှင်။အဲ့တော့ပထမဆုံးတော့ကိုစလိုင်းပွေကုံးကိုကျမအလှည့်ပေးချင်ပါတယ်။ကိုစလိုင်းပွေကုံးအခုလက်ရှိအစိုးရကိုဒီအာဏာလွှဲပြောင်းမပေးခင်ပေါ့နော်။ကြန့်ရှိနေတဲ့အစိုးရတက်တန်အတွင်းမှာကိုစလိုင်းပွေကုံးအနေနဲ့ဘာတွေများလုပ်ပေးစီချင်ပါသလဲရှင်
။ဟောသူတို့ရဲ့တက်တန်ကလည်းဘလို့မှမကြံတော့အခုသူတို့လုပ်နိုင်တဲ့ဥစ္စာကတော့ခုနတော့ခင်လေးနေပြောသလိုပဲ
နိုင်ငံရေးကျင်းသားတော့သူတို့လှုပ်ပေးလို့ရပါတယ်နောက်ပြီးတော့မှဒီတိခတ်တိုက်ခိုက်နေတဲ့ခုနလည်းပဲတဏ္ဍာန်နေတဲ့ကိစ္စလည်းသူတို့ရပ်ပါရင်လည်းသူတို့လုပိုင်ခွင့်မှရှိပါတယ်ဒါနှစ်ချက်တော့သူတို့လုပေးနိုင်တယ်နောက်အထူးသဖြင့်ကျွန်တော်တောင်းဆိုခြင်းတဲ့ဥစ္စာကတော့ဒီလူထုအလုံးနိပမင်းတိတ်ရထားတဲ့တောအောင်ဆန်းစုကြည်တောင်းဆိုတဲ့အားလုံးကိုသူတို့ကအတတ်နိုင်ဆုံးလိုက်ရိုးပေးနေစင်တော့တော့အကောင်းဆုံးလို့ကျွန်တော်မြင်တယ
်ကိုနေဦးလင်းလဲဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင်လူရင်းတူရှင်ပေါ်ရှင်ဒီအစိုးရလက်ကျန်တက်တန်းအတွင်းမှာကိုနေဦးလင်းအနေနဲ့ဘာရီများဆောင်ရွက်ပေးစီခြင်းတယ်လို့ထင်ပါတယ်ရှင
်ကျန်းကူနိုင်ငံကိုလေးလာတဲ့အခါကျတော့ဘာလို့တွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်94ခုနဲ့ရောက်ခါလောက်လာကျွန်တော်တတိယဘာပြောလဲဆိုတော့သူတဲ့ကျင်းတော်လို့ကျင်းနေတဲ့ service လုပ်တဲ့အတွက်အချိန်ယူလို့ပေါ့နော်သူ့ကိုတတ်ထဲခေါ်ပြီးဆိုလို့ရှိရင
်ဟုတ်ကဲ့
သူဘာလုံးနိုင်လဲသူကြည့်စင်ကာလို့ပါတော့ပေါ့နော်အဲ့ဒါမျိုးပြစ်နိုင်တဲ့အနေအထားမျိုးရှိတယ်ပေါ့သူလိုတဲ့သဘောကဗျာကျွန်တော်တော့အလုံးလုံးတဲ့အခါမှာဆိုရင်ဘာတွေ့ရလဲဆိုတော့ကျွန်တော်တို့တက်တူရဲ့လူလေးတွေတွေ့ရင်သူတို့တစ်ခါတည်းကြပျောက်လာဘာသာလို့ဆိုနေရှင်နယ် service ပေါ့အဲ့တော့သူလိုတဲ့သဘောကစင်ကာပူတနိုင်ငံလုံးတည်ပြီးချင်းမြို့ထဲနဲ့
ဗျာ
ငယ်ချင်းဒီလိုဖြစ်နေတာဘာကြောင့်လဲလို့ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်အတူခိုးရတာ national service ရှိလို့ပါအဲ့တော့ကျွန်တော်တို့နိုင်ငံမှာလိုအပ်နေသေးတာက national service app ကလိုအပ်နေတယ
်ဟုတ်ကဲ့ဆရာ
ဒီကြီးကြီးရဲ့ကာလအချိန်မှာလုပ်ပေးနိုင်တော့ကောင်းမယ်လို့ကျွန်တော်ကတော့ထင်တာပေါ့ဗျာဒါမှဒီလူငယ်တွေတစ်ခါတည်းတစ်ကြိမ်တည်းတစ်ခုံတို့နောက်တစ်ချိန်မှာခေါင်းဆောင်ခေါင်းနဲ့တွေ့ကြုံကြည့်တတ်မယ်ဆိုရင်တအုပ်တစ်တိုင်းရဲ့ဒီငယ်တွေကြည့်တတ်သွားနိုင်တယ်နိုင်မယ်လို့ကျွန်တော်ကတော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါရှင်ကိုနေဦးလင်းဟုတ်ကဲ့ပါအဲ့တော့ကိုလှမောင်ကိုလည်းကျွန်မဖိတ်ခေါ်ချင်ပါတယ်ကိုလှမောင်ကဒီအခုလက်ရှိအစိုးရအနေနဲ့ဘာတွေဆောင်ရွက်ပေးစီခြင်းပါသေးတယ်ရှင
်ကျွန်တော်ဘယ်လိုမှမလုပ်ပြောချင်တာကတော့ကျွန်တော်ကတော့ဘာမှမဆောင်ရွက်ပေးစီခြင်းပါဘူးဘာလို့လဲဆိုတော့သူတို့ဆောင်ရွက်နေတာပြည်သူတွေကိုစိတ်ဆင်းရဲစေတဲ့အပြုအမူတွေများလာပါတယ်အခုဘာလို့လဲဆိုတိုက်ပွဲတွေဖြစ်လာလို့အဲကျောင်းသားကိစ္စတို့ဘာလို့ကပြည်သူတွေကိုစိတ်ဆင်းရဲစေတဲ့အတွက်ကြောင့်ဒီလိုစိတ်ဆင်းရဲမဲ့ကိစ္စအားကိုဒီတက်တန်းတွေမှာဘာမှမလုပ်သေးကြပါဘူးလို့နော်1980မှာအဲ့ဒါဥလိဝင်အထွေထွေလူငင်းချမ်းသာခွင့်လူမျိုးများသူတို့ပေးမယ်ဆိုရင်တော့ပြည်သူတွေကစိတ်ချမ်းသာမှာပေါ့လေနော်အဲ့ဒါဆိုကျောင်းသားကိစ္စရောတိုက်ပွဲကိစ္စရောတိုင်းရင်းသားကိစ္စရောအကုန်ပြီးသွားမယ်ကိစ္စပေါ့လေအဲနောက်ဆုံးပြောချင်တာဦးသိန်းစင်ဟာတရားဝင်လက်စားခွင့်3သိန်းပေးခဲ့တယ်အဲ့ဒါကိုများလက်မစားခွင့်လေးများပြန်ပြီးတော့ရုပ်သိမ်းပေးမယ်ဆိုရင်ဖြစ်ပြည်သူတို့တော့ကိုယ်စားလှယ်တွေဟာကိုယ့်ရဲ့ပိုင်ဆိုင်မှုကိုကြီးညာနိုင်မယ်ဆိုရင်ဖြစ်ဦးသိန်းစင်ကိုကျွန်တော်တို့ကတာလူခေါ်ပါမယ်လို့နော
်ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောအားလေးပဲဒီရက်ပိုင်းအတွင်းမှာပဲပေါ့နော်သမရဦးသိန်းစင်ကနိုင်ငံရေးပါတီ80ကျော်ကိုလည်းကိုယ်စားလှယ်တွေနဲ့တွေ့ပြီးတော့ငင်းငင်းချမ်းချမ်းအသွင်ကူးပြောင်းဖို့အတွက်နိုင်ငံရေးပါတီတွေရဲ့အတန်ကိုနားထောင်တာပါဆိုပြီးတော့တွေ့ဆုံမဲ့တခုစီစဉ်ခဲ့ပါသေးတယ်ဒီတွေ့ဆုံပွဲမှာထူးခြားတာကတော့သမရကဒီတက်တန်းမကုန်ခင်ဘာလို့တင့်နေဆိုပြီးတော့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေကပြောခဲ့ကျသူတွေရှိတယ်လို့ပါပဲဒီအနိုင်ရတဲ့အတိုက်အခံပါတီ NLD ကိုဝေဖန်ခဲ့ကြသူတွေကိုလည်းတွေ့ရပါတယ်ဒီတွေးဆောင်ပွဲဟာတကယ်ပဲသမရဦးသိန်းစင်ရဲ့အာဏာအလွှဲအပြောင်းငြင်းငြင်းချမ်းချမ်းဖြစ်ရေးမှာအထောက်အကူဖြစ်ပါသလားဘလို့အချက်လက်တွေများသူရသွားပါသလဲရှင်ဥအောင်မိုးစောဘလို့များမြင်ပါလဲ
ဟိုပထမတစ်ချက်ကတော့ပေါ့နော်ပထမတစ်ချက်ကတော့နိုင်ငံတော်သမရအနေနဲ့ဒီလက်ရှိဒီရေကောက်ပွဲရလဒ်ကိုတည်မှတ်ပြည်တယ်လေးစားတယ်နောက်တစ်ခုကဒုတိယတစ်ချက်ကသူအနေနဲ့အတင်ကူပြောင်းရေးကိုငြင်းချမ်းချမ်းဖြစ်အောင်လို့ဆောင်ရွက်ပေးမယ်ဆိုတာကိုနိုင်ငံရေးပါတီတွေရောဒီနိုင်ငံရေးပါတီတွေကတဆင့်ပေါ့။ဟောမီဒီယာရကတဆင့်ပြည်သူတွေနဲ့အသိပေးတဲ့သဘောရှိရလို့ကျွန်တော်အနေနဲ့ယူဆပါတယ်။ဒါကတစ်ချက်ပါ။နောက်တစ်ချက်ကဒီကြံမဲ့ဟိုဘောတက်တန်း၃လလအတွင်းမှာသူဆောင်ရွက်ပေးနိုင်တဲ့ကိစ္စတွေရှိမယ်။သူဆောင်ရွက်ပေးနိုင်တဲ့ကိစ္စတွေကိုဥပဒေလုံးလုံးကြီးတွေနဲ့အညီဆောင်ရပေးမယ်လို့ဒီပြောဆိုရတယ်။ဒါဟိုရေးရှိကိစ္စတွေကတော့ဒါကဟိုနောက်ဆုံးရလို့ရမယ်ကိစ္စပေါ့နော်။ဒါတတော်သူဆောင်ရပေးနိုင်တဲ့ကိစ္စတွေဥပဒေလုံးတစ်လုံးကြီးနေအရင်ဆောင်ရပေးမယ်လို့သူပြောတယ်။ပြောတယ်ဆိုတော့လက်တော်ဆောင်ရပေးနိုင်တဲ့ကိစ္စတွေကဘာတွေရှိလဲလို့ကျွန်တော်စဉ်းစားတဲ့အခါမှာခုနကကျွန်တော်ပြောတာပဲကျွန်တော်ပြန်ပြီးတော့ကျွန်တော်ပြောချင်ပါလေ။ဒီအကြောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးဖို့ကိစ္စကလက်တော်ချက်ချင်းလည်းမင်းဆောင်ရွက်လို့ကိစ္စဖြစ်တယ်လို့ကျွန်တော်တို့အနေနဲ့တော့အဲဒီလိုအတိတ်ပဲကောက်ယူပါရယ်။နောက်ဒုတိယတစ်ချက်ပေါ့နော်။နောက်ဒီငြိမ်းချမ်းရေးအတွက်ကိုအခြေခံဖောင်ဒေးရှင်းတွေလည်းသူတို့တလုံးတရာချပြီးဖြစ်ပါတယ်။သူ NCA ပေါ့ဒီတိုင်းဒီလိုအပြစ်ကရဲစဲဆိုင်ရာအစာချုပ်ကို ီလက်ကနေ့တိုက်နေတဲ့အဖွဲ့အစည်းတွေရောလက်မှတ်ထိုးတဲ့အဖွဲ့အစည်းတွေရောအားလုံးကသဘောတူထားတာဖြစ်တယ်ဆိုတော့ဒီဒတိုင်းပြည်တော်အပြစ်ခတ်ရသေးစာချုပ်မှာအားလုံးကပါလာဖို့လိုတယ်လို့ကျွန်တော်တို့အနေနဲ့ထင်တယ်ကနေ့တိုက်နေတဲ့အဖွဲ့အစည်းတွေလည်းပြန်ပါလာပြီးတော့လက်မှတ်ထိုးလာဖို့လိုမယ်လို့ကျွန်တော်ထင်တယ်ဒီအတွက်ကိုနော်နောင်စုအနေနဲ့လည်းဒီ process ကိုဆက်တိုင်းတွဲနေမှာဟိုပို့ပြီးတော့ချောချောမွေ့မွေ့တိုင်းတွဲနိုင်မှုအတွက်ခဏတိုက်ပွဲဖြစ်နေတဲ့ကိစ္စတွေကိုရပ်ဆဲနိုင်မှုအတွက်နေလန်းရှာမယ်သို့မဟုတ်လို့ရှိရင်ဒီနိုင်ငံတော်သမ္မတအနေနဲ့တော်နိုင်ငံလုံးအပြစ်ခတ်ရပ်ဆဲရေးမျိုးကိုလာကျင်းပနိုင်မယ်ဆိုလို့ရှိရင်ဒီငင်းငယ်ရေး process ကနောင်စုရအတွက်ကို foundation ကောင်းဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့ကတော့ယူဆတယ်ဟိုအပြန်အလှန်ဆွေးနွေးကြတာဖြစ်တယ်ဟိုနိုင်ငံတော်သမ္မတကသူလုပ်ပေးနိုင်တာတွေပြောတယ်ဟိုသူဆောင်ရွက်ပေးမဲ့ကိစ္စတွေပြောတယ်နိုင်ငံရေးပါတီကခုနကចောင်းသားတွေလှုပ်ပေးရေးနောက်ပြီးတော့ဒီစိုက်ပွဲတွေရက်ရေးနောက်လက်သေးရာသေးကိစ္စတွေနဲ့ပတ်သက်လို့ဒီ၃-၄လအတွင်းမှာပြန်ပေးနိုင်အောင်စီမံဆောင်ရွက်ရေးစသဖြင့်ဒါဒီလိုကိစ္စမျိုးတွေကိုနိုင်ငံရေးပါတီတွေကတင်ပြခဲ့ပါတယ်နိုင်ငံရေးပါတီတွေကဆွေးနွေးခဲ့ပါတယ်ဒီနေ့ကအားမလာနေရဘူးနာလိုပါပဲလက်တော်သူသူကြံခဲ့တဲ့လာပိုင်းတွေအတွင်းမှာလုပ်ပေးနိုင်ရရှိရလေးဒီဥတွေလုံးလုံးလုပ်ပြီးနေအလုပ်ပေးမယ်ဒီရှိကိစ္စတော့နောက်ဆိုရဆိုတဲ့သဘောမျိုးဖြစ်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဥအောင်မို့ဆိုကျေးဇူးပါအဲ့တော့ဒီလေသိန်းရာသိန်းကိစ္စဟာဆိုလို့ရှင်လဲဒီအစိုးရလက်ထက်မှာတော်တော်လေးကိုသူတို့ဘက်ကလည်းဟိုလွတ်တော်ဘက်ကလည်းလုပ်ပါတယ်အစိုးရဘက်ကလည်းတချို့ဟာတွေလုပ်ပေးမယ်ဒီကိစ္စကြီးဟာလေထိထိရောက်ရောက်ပြေလည်တယ်လို့ဟိုပြေလည်လာတဲ့အနေအထားမျိုးတော့မရှိပါဘူးဆန္ဒပြသူတွေရှိတယ်ဆန္ဒပြလို့ထောင်နဲ့ထောင်ချခဲ့ကြတဲ့လယ်သမားတွေလည်းရှိပါတယ်အဲ့တော့ဆရာဒေါက်တာစိုးထွန်းရှင်ဒီလယ်သိမ်းရာသိမ်းကိစ္စကိုအခုအစိုးရအနေနဲ့ပြေလည်အောင်ဖြေရှင်းနိုင်ပါအောင်မလားဒီကိစ္စဟာဘလောက်များဆရာတို့ဒီစီးပွားရေးလောကအတွက်ရောလယ်သမားတွေအတွက်ရောဘလောက်ထိခိုက်နှိမ့်နာမှုကြီးနေပါသလဲရှင
်ဒါတော့ကျွန်တော်မြင်တာတော့ဒီလက်ရှိဆိုရလဲဒါအရင်ဒီနာဂဆိုရတဲ့နဝဒဆိုရနေပြီးဆက်ခံလာတဲ့ဆိုရဖြစ်တဲ့ကြောင့်မလို့ဒီကနာတော့ကျွန်တော်မြင်တာကတော့ဒီလက်ရှိဆိုရလက်ထက်ပါဖြည့်ရှင်းတော့ပို့ပြီးတော့ဖြောက်မယ်လို့မြင်တယ်လက်ရှိတော့ဒီလေဒီသိသိလိုက်ပြဿနာကြောင့်တော့ကျွန်တော်တို့အနေနဲ့ဒါဒီလက်ရှိတမန်ထိုင်ကြတဲ့တောင်းလဲသမားတွေရဲ့အကျိုးစီးပွားအများကြီးထိခိုက်တာရှိတယ်။နောက်ဒါနဲ့ပတ်သက်ပြီးတော့လည်းဒီကျေးသမားကြီးအနေနဲ့ဒါဆန္ဒပြမှုလုပ်တဲ့ကြောင့်လို့လက်ရှိနေတာမှာဒီထောက်ထဲမှာလည်းကျွန်တော်လက်သမားကြီးချိုးရရောက်ရှိနေရရှိတယ်ဘာလို့ဒါနဲ့ပတ်သက်ပြီးတော့လေလူလက်သမားကြီးလူကြီးချမ်းသာမှုနဲ့ဆောင်ရွက်ပေးနေပါတယ်နောက်တစ်ချက်ကတော့တရားမီပြဿနာဆိုတာလည်းကျွန်တော်တို့အနေနဲ့ဒီလက်ရှိဆိုရတဲ့အချိန်မှာညှိနှိုင်းရင်တော့ပုံပြီးကောင်းတယ်ဘာလို့ဒီဘက်မှာလည်းဒါတက်မလို့နောက်ဂျန်နဲ့ဌာနဆိုင်ရာတို့ဒီဖွဲ့စည်းတွေရှိနေတဲ့ကြောင့်မလို့ညှိနှိုင်းမှုအနေထားတော့လက်ရှိအနေထားမှာတော့ကျွန်တော်တို့အနေနဲ့ပုံပြီးဖြည့်ရှင်းနေတယ်လို့ကျွန်တော်မြင်ပါတယ်သာသနာ့ကျွန်တော်အနေနဲ့ဒါသမားဥဒေဆင်ဆိုအနေနဲ့နောက်ဆုံးကျန်တဲ့၃လ၄လအတွင်းမှာတော့ဒါတိုင်းပြည်အတွက်အကောင်းဆုံးဆောင်လုပ်ပေးခဲ့တဲ့ဆိုရောမှာပြည်သူရောဒေသမားတွေရောအားလုံးကစွာရင်းကျေးဇူးတင်ရမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲခွင့်ပြုထားတဲ့အတွက်ဒီလောက်ပဲရပါတယ်ရှင်ပါဝင်ဆွေးနွေးခဲ့ကြတဲ့ဥအောင်မိုးစောဒေါက်တာစိုးထွန်းဒေါခင်လေးတို့နဲ့အတူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
အင်္ဂါနေ့ညဓာတ်ရိုက်လီလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြောက်ကိုရီးယားဟာသူ့ပြည်သူတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကိုဆက်လက်ထိန်းချောင်နေပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့လွှတ်တော်ကြားနာပွဲမှာမြောက်ကိုရီးယားမူဝါဒဆိုင်ရာ American အထူးကိုယ်စားလှယ် Sum King ကမြောက်ကိုရီးယားဟာနိုင်ငံတကာမှာလိုက်နာရမယ့်တာဝန်တွေနဲ့ပေးထားတဲ့ဂရီတွေကိုဆက်လက်ချိုးဖောက်နေသလိုလူ့အခွင့်အရေးချိုးဖောက်မှုတွေကိုဆိုးဆိုးဝါးဝါချိုးဖောက်ခံနေရတဲ့ပြည်သူလူထုရဲ့ဘဝတွေနဲ့ပေးဆက်ပြီးအမျိုးသားရေးဦးစားပေးမဟာဗျူဟာတစ်ခုလိုမျိုးနျူကလ িয়ার လက်နက်တွေပိုင်ဆိုင်နိုင်ဖို့ဆက်လက်ကြိုးပမ်းနေတယ်လို့ပြောဆိုသွားပါတယ်။ဒါဟုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားတွေနဲ့မဟာမိတ်တွေအပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုကနေကာကွယ်ဖို့အဆင်သင့်ပဲဆိုတာကိုမြောက်ကိုရီးယားသိအောင်လဲအမေရိကန်ကပြသထားပြီးဖြစ်ပါတယ်။ဒီနေရာမှာတောင်ကိုရီးယားဂျပန်နိုင်ငံတို့နဲ့စစ်ဘက်ဆိုင်ရာမဟာမိတ်ဆက်ဆံရေးကိုခင့်မီအောင်နဲ့ခိုင်မာအောင်လဲအမေရိကန်ကတိုးချဲ့ထားပါတယ်။ဟန်တာမှုတွေကိုဆက်ထိန်းထားတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကမြ
မြောက်ကိုရီးယားအစိုးရအပေါ်ပိတ်ဆို့တန်းခတ်မှုတွေနဲ့လည်းဆက်လက်ဖိအားပေးနေတာပါဇူလိုင်လကတော့မြောက်ကိုရီးယားနဲ့ပတ်သက်တဲ့တန်းခတ်မှုအသစ်တွေကိုအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကနေကြေညာခဲ့ပြီးအမေရိကန်စီးပွားရေးကုမ္ပဏီတွေနာမည်အမျိုးမျိုးနဲ့နောက်ွယ်ကနေစီးပွားရေးလုပ်ကိုင်နေသူတွေအပေါ်ပြစ်မှတ်ထားအရေးယူခဲ့တဲ့စာရင်းကိုလည်းအသစ်ပြန်လည်ပြုစုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကလည်းမြောက်ကိုရီးယားရဲ့အဓိကနိုင်ငံတကာသယ်ယူပို့ဆောင်ရေးကုမ္ပဏီတစ်ခုကိုတန်းခတ်အရေးယူဖို့ကုလသမဂ္ဂမှာအမေရိကန်ကဥဆောင်ကြိုးပမ်းခဲ့ပါသေးတယ်။အဲ့ဒီအချိန်ကစလို့ကုမ္ပဏီရဲ့သင်္ဘောတွေဟာစိတ်ကန်းဝင်ရောက်ခွင့်ညှင်းပယ်ခံရတာ၊ထိမ့်သိမ်းခံရတာ၊မြောက်ကိုရီးယားစိတ်ကန်းကနေကုန်ပစ္စည်းတွေဘယ်ကိုမှမတည်နိုင်ပဲကန့်သတ်ခံရတာတွေနဲ့ကြုံခဲ့ရပြီးကုမ္ပဏီအနေနဲ့နိုင်ငံခြားသင်္ဘောကုမ္ပဏီတွေနဲ့ contract တွေလည်းပြတ်ခဲ့ရပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားရဲ့နိုင်ငံရေးအရထီးချန်မှုကလည်းအရေးကြီးပါတယ်။ဒါဟာလည်းမြောက်ကိုရီးယားအနေနဲ့လောက်ရမယ်တာဝန်တွေပေးထားတဲ့ဂရီတွေအတိုင်းမလုံမချင်းနိုင်ငံတကာအတိုင်းဝိုင်းမှာအပြည့်အဝပါဝင်ခွင့်မပြုဘူးဘုံသဘောတူညီချက်ရရှိထားတဲ့အတွက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တန်တမာရေးမိတ်ဖက်နိုင်ငံတွေဖြစ်ကြတဲ့တောင်ကိုရီးယား၊ဂျပန်၊တရုတ်နဲ့ရုရှားအားလုံးတို့ကနျူကလ িয়ার လက်နက်ကင်းရှင်းမှုအရေးကြီးတဲ့အကြောင်းလက်ခံထားကြတာပါ။ဒေတာရင်းတင်းမာမှုတွေတိုးလာနိုင်မဲ့လှုပ်ရက်တွေဒါမှမဟုတ်နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုလှုပ်ရက်တွေကနေရပ်တန့်မှုမြောက်ကိုရီးယားကိုအတူတကွတောင်းဆိုလိုက်ကြောင်းလဲအထူးကိုယ်စားလှယ်ကင်ကပြောဆိုခဲ့ပါတယ်။အိမ်နီးချင်းတိုင်းပြည်တွေပေါ်ချိန်ချောက်မှုတွေရပ်တန့်မှုပြည်သူလူထုရဲ့လူခွင့်ရေးကိုလေးစားလိုက်နာရမယ်ဆိုတာတွေကိုဟန်တားမှုတွေဖိအားတွေတန်တမာရေးနီးလန်းတွေနဲ့အတူအမေရိကန်နဲ့မိတ်ဖက်နိုင်ငံတွေကမြောက်ကိုရီးယားကိုရှင်းလင်းပြတ်သားတဲ့သတင်းစကားပေးပို့ထားပြီးလဲဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရိမ်သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။ပဲရစ်မြို့တက်ခတ်မှုမှာတိုက်ရိုက်ပောင်ပတ်သက်တဲ့ဒုတိယမြောက်ပုံရှောင်နေသူကိုလိုက်လံရှာဖွေနေကြောင်းပြည်သက်အရာရှိတွေကပြောပါတယ်။နိုမလာ73ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေမှာတိုက်ရိုက်ပောင်ပတ်သက်နေပြီးအစောပိုင်းကထက်တွေ့မှထားတဲ့သူကိုစုံစမ်းရှာဖွေနေတဲ့အကြောင်းအမည်မဖော်လိုတဲ့ပြည်သက်အရာရှိ၃ဦးကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။ဆိုင်းနိုင်ကျွမ်းစာမှာပြီးခဲ့တဲ့လကပြစ်ချသွားခဲ့တဲ့ရုရှားပိုင်ခီးတဲ့ရင်လေရင်ဟာဘုံပေါက်ခွဲပြီးပြစ်ချသွားခဲ့တာဖြစ်တယ်လို့ရုရှားနိုင်ငံကအင်္ဂါနေ့မှာကောက်ချက်ချဆုံးဖြတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကလည်းဒီတိုက်ခတ်မှုရဲ့လက်သေးတရခံကိုလက်စားချေမယ်လို့ပြောပါတယ်။သူတို့ကိုဘယ်နေရာမှာပဲပုန်းကောင်းနေပါစေရအောင်ရှာမယ်လို့သမ္မတပူတင်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့ဒုက္ခတဲ့အားလုံးတို့ကိုအမျိုးသားအကြမ်းဖက်မှုတိုက်ဖျက်ရေးဌာန FBI အကြမ်းဖက်သမားစစ်ဆေးရေးဌာနအမိမြေလုံခြုံရေးဌာနနဲ့အမေရိကန်ကာကွယ်ရေးဌာနတို့ကအဆင့်မြင့်ဆုံးလုံခြုံရေးစစ်ဆေးမှုတွေကိုပြုလုပ်နေတာဖြစ်ပါတယ်။အခုလိုစစ်ဆေးမှုတွေပြုလုပ်ပြီးရိုဟင်ဂျာတွေအပါအဝင်ဒုက္ခသည်တွေအဖြစ်လက်ခံနိုင်မဲ့သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပြုခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနကထုတ်ပြန်ပါတယ်။ကဘာတဝမ်းဒုက္ခသည်များလက်ခံရေးစစ်စစ်တဲ့စနစ်ဖော်ပြတဲ့ website ကို2002ခုနှစ်ကစတင်ဖန်တီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေကိုလက်ခံခဲ့ရမှာ2015ခုနှစ်အတွက်ရိုဟင်ဂျာဒုက္ခသည်ပေါင်း2583ဦးကိုလက်ခံခဲ့တယ်လို့နိုင်ငံရေးဌာနပြောခွင့်ရရုံးကသတင်းထုတ်ပြန်ပါတယ်အမေရိကန်သမ္မတဘရက်ကိုဘားမဟာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာခေါင်းဆောင်နေတဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးစဉ်အာရှပစိဖိတ်ဒေသတွင်းကမဟာမိတ်တွေကိုရေချောင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတွေ့မြင်ဆောင်ရွက်ပေးဖို့အတွက်တာနိဌန်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရလိုက်တဲ့အပေါ်အမေရိကန်နိုင်ငံကရီပပ်ဘလီကန်အထက်လွှတ်တော်အမတ်လူများစုခေါင်းဆောင်မစ်ချ်မက်ကွန်နယ်ကအနေဒီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံရေးဌာနစီမံကိန်းရေးဆွဲချမရေးဌာနညွှန်ကြားရေးမှူးဒေးဗစ်မက်ကင်းဟာအိန္ဒိယနဲ့မြန်မာနိုင်ငံတို့ကိုဒုတိယသတင်းပတ်အတွင်းမှာတွေ့ရောက်မှာဖြစ်တဲ့အကြောင်းနိုင်ငံရေးဌာနရဲ့ပြောခွင့်ရှိသူယုံကသတင်းထုတ်ပြန်ကြေညာပါတယ
်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်လစ်ဆန်ဖြစ်ပါတယ်။ VOA American သံဗုဒ္ဓဟူးနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလို့ရင်းစင်တာတွေပြေဝကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.